ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေဆက်လက်ရှိနေချိန်မျိုးမှာရုရှားယူကရိန်းနိုင်ငံကြားတွဲဆုံဆွေးနွေးကြဖို့ဆိုတဲ့ဘယ်လိုတိုက်တွန်းချက်မျိုးကိုမှလက်မခံပယ်ချကြောင်းယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကကြာတာပရင်းနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းကရုရှားနဲ့စစ်ဆက်ညှိနှိုင်းသင့်တယ်လို့တိုက်တွန်းနေသူတွေဟာအခြေအနေမှန်တွေကိုသိချာမသိတာမျိုးလဲစားကျင်တာမျိုးဒါမှမဟုတ်ရုရှားဘက်ကကြီးမားတဲ့ထိုးစစ်တွေမလုပ်ခင်မှာသမ္မတပူတင်အချိန်ရာသွားအောင်လုပ်ပေးရရောက်တယ်လို့ဝန်ကြီးကူလီဘာကသူ့ရဲ့ X ဆိုရှယ်မီဒီယာမှာရေးသားထောက်ပြပါတယ်။ယူကရိန်းအနေနဲ့အဲ့ဒီလိုထောင်ချောက်တဲဆင်းသွားမှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်။တွေးဆောင်ဆွေးနွေးမှုတွေလုပ်ဖို့စိတ်ဝင်စားကြောင်းရုရှားအစိုးရကဗုဒ္ဓနေ့မှာပြောကြားထားပါတယ်။ဒါပေမဲ့လည်းယူကရိန်းမြေပေါ်မှာဝင်သိမ်းထားတဲ့နယ်မြေတွေကနေရုရှားတပ်တွေအလုံးပြန်မယုတ်သိမ်းသရွေ့ရုရှားနဲ့ဆက်ဆက်ဆွေးနွေးမှုတွေလုပ်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗလိုရီမီယာဇယ်လင်စကီကပြောကြားပါတယ်။2014ခုနှစ်နဲ့2022ခုနှစ်တွေကြာကာလအတွင်းယူကရိန်းရုရှားဆွေးနွေးမှုပေါင်းအကြိမ်100လောက်ရှိခဲ့ပြီးအဲ့ဒီထဲမှာအပြည့်ရသဘောတူဖို့အကြိမ်20ပါဝင်ခဲ့ပေမဲ့ဘယ်လိုဆွေးနွေးမှုမျိုးကမှရုရှားရဲ့ကျူးကျော်စစ်ကိုတားဆီးနိုင်ခဲ့ခြင်းမရှိဘူးလို့နိုင်ငံသားရေးဝန်ကြီးကူလီဘာကကြာတာပရင်းနေ့မှာပြောကြားပါတယ်ခင်ဗျာ